ဒီကရက်နဲ့နိုဝင်ဘာမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာပြည်သူ့ဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်ပြီးမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းထားတာဟာကြိုးကြောင်းခိုင်လုံမှုရှိတဲ့အကြောင်းနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကဒီကနေ့အဆုံးသတ်အစည်းအခမ်းအစားထုတ်ပြန်ပါတယ်။အာရှလွတ်လပ်တဲ့ရွေးကောက်ပွဲအတွက်ကွန်ရက်အဖွဲ့ Enfera ကနိုင်ငံတကာအသိအမှတ်ပြုအဖွဲ့အစည်းဖြစ်သလို2020မြန်မာနိုင်ငံရွေးကောက်ပွဲကိုနေရာသေးတာအနက်စောင့်ကြည့်လေ့လာခွင့်ရပြီးပါအဖွဲ့အစည်းနှစ်ခုထဲကတစ်ခုပါ2020နိုဝင်ဘာရွက်ကပွဲနဲ့ပတ်သက်ပြီးတိုက်ဖြက်ချေမှုန်းခြင်းခံရတော့ဒီမိုကရေစီဆိုတဲ့နာမည်နဲ့ဒီကနေ့အစည်းအဝေးထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွက်ကပွဲဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျင်းပခဲ့ရတာဖြစ်လို့2015ခုနှစ်ရွက်ကပွဲလောက်လှွလတ်တရားမျှတမှုမရှိခဲ့ဘူးဆိုတာကိုတော့အစည်းအဝေးမှာဖော်ပြပါတယ်ဒါပေမဲ့လည်း2020အထွေထွေရွက်ကပွဲဟာများသောအားဖြင့်မြန်မာပြည်သူတွေရဲ့ဆန္ဒကိုကိုစားပြုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Enfera ရဲ့အစည်းအခမ်းအစားမှာရရှိလာတဲ့အချက်တွေပေါ်အခြေခံမှတ်ချက်ပေးရေးသားထားပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲရလပြည့်ပြည့်တဲ့အကြောင်းကြေညာထားတာပါ။ COVID-19 ရောဂါကူးစက်မှုတွေရှိနေခဲ့တဲ့အချိန်မဲယုံဝန်ထမ်းတွေရွေးကောက်ပွဲနဲ့ကျန်းမာရေးအရာရှိတွေရဲ့ပင်ပင်ပန်ပန်စူးစမ်းလှုပ်ဆောင်မှုကြကမြန်မာပြည်သူ28တန်ခွဲမဲပေးခဲ့ကြတဲ့အကြောင်းနဲ့မြန်မာပြည်သူတွေရဲ့အတန်းနဲ့သဘောဆန္ဒတွေကိုတိတ်သွားအောင်လို့ခြေဖြတ်လို့ရမှာမဟုတ်တဲ့အကြောင်းအစည်းအဝေးမှာဖော်ပြပါရယ်။ Enfera ဟာအာရှဒေသ28နိုင်ငံကရွေးကောက်ပွဲ65ခုကိုစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။